ချင်းပြည်နယ်ပလောဝမြို့နယ်မှာလုံခြုံရေးအခြေအနေအရညမထွက်ရအမိန့်ပုံမှန်144ကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့တက်တန်းနှစ်လထပ်တိုးလိုက်ပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးမြေမြုပ်မိုင်းနှိမ့်မိတာဖမ်းဆီးခံရတာလို့ဒုက္ခမျိုးစုံကိုဒေသခံတွေရင်ဆိုင်နေရတယ်လို့စစ်ရှောင်းတွေလည်းတိုးလာနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလောဝဒေသရဲ့လုံခြုံရေးအခြေအနေလိုအပ်ချက်အရညမထွက်ရမိတ်ကိုထုတ်ပြန်တာလို့ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ဒေသရဲ့အခြေအနေလိုအပ်ချက်အရတည်တံ့ပူတော့ပေါ့နော်ချင်းပြည်နယ်မကောင်းလို့ထုတ်တာပေါ့
ပလောဝမြို့နယ်တွင်းရှိလမ်းမကြီးတွေအများပြည်သူသွားလာရလမ်းလမ်းတွယ်လမ်းကြားအများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အုံနေရာတွေမှာစူပူလှုပ်ဆော်လို့တဲ့ရွယ်ချက်နဲ့ဖြစ်စေပြည်မှုတစုံတရာကျူးလွန်တဲ့ရွယ်ချက်နဲ့ဖြစ်စေလူငါးဦးသို့မဟုတ်ငါးဦးသက်ပို၍ဖြစ်စေစုဝေးချင်းစီတန်းလှည့်လည်ချင်းဟိအော်ကျွေးကြော်ချင်းလှုပ်ဆော်ချင်းယုံရင်ဆန်ခပြုလုပ်ချင်းတို့ကိုလည်းမပြုလုပ်ဖို့အမိတ်ဆာမှာဖော်ပြထားပါတယ်။အဆိုပါထုတ်ပြန်ချက်ကိုဖောက်ပြက်ကျူးလွန်ရင်ဒီဇဲဥပဒေအရရေးယူသွားမယ်လို့ပလဲဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်လက်မှတ်နဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။ညမထွေးရမိတ်ထုတ်ပြန်တာကြောင့်အခက်အခဲတွေရှိနေတယ်လို့ပလဲဝမြို့ခံဦးသိန်းဦးကပြောပါတယ
်။ညမထွေးရဆိုလို့ရှိရင်နိုင်ရို့တင်းသွားမိမှာတို့နိုင်ရို့တို့ပါညာကြအဲ့ဒါမျိုးကြီးကတော်တော်လေးကိုဖက်ဆစ်ကြတာပေါ့။ပလဲဝမြို့မှာတော့လူစုရေးရတော့ဒီတာပေါင်းပြီးတော့ပြင်းနေတာလို့ပါလို့ရှိတာဆိုလို့ကျင်
းပလဲဝမြို့နယ်အတွင်းမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံရွာသားတွေမိုင်းနှိမ့်မိတာဘယ်သူဖမ်းထွားမှမသိပဲဖမ်းဆီးခံရတာတွေနဲ့လုံခြုံရေးလုံးဝမရှိပဲဖြစ်နေတယ်လို့ချင်းလူအခွေရေးဖွဲ့ရဲ့သတိတာကိုတေးရာကပြောပါတယ
်ဒီလက်အတွင်းမှာကအခဏရက်နဲ့ပေါ့နော်မျိုးသမီးတယောက်သုံးပါနေတိုင်းနေတယ်နော်သူကမိုင်းနှိမ့်နေကြတော့အဲ့ဒီမျိုးသမီးကလေဝမကြည့်လို့ရတာနခုစစ်စစ်ကြည့်ဖို့ကြတယ်နော်အဲ့လိုတခုရှိတယ်ဒီလိုလူတယောက်ဆက်မှပြောက်နေတယ်အဲ့ဒီလက်ခဏရက်နဲ့မှာပဲတပြောက်တာလည်းအဲ့ဒီဒီဖလောင်းရမာတာဝန်ဆက်တဲ့ကျောင်းဆရာဦးပေါ့နော်အဲ့ဒါသူကပလေဝမှာဒီတာဝန်ဆက်တဲ့နေရာမှာတွားတဲ့ချိန်မှာသူကပြောက်ဆုံးတာဖြစ်တယ်ဒါအခုရပြတာတဲ့ချိန်မှာစစ်စစ်ကြတာမရှိရသေးဘူးပေါ့နော်ပုံချူရင်းကလုံးဝမရှိဘူးချုပ်ဘူးရတယ်လေအဲ့ဒါနဲ့သူကိုအင်းချောက်တာဒီရှိတယ်လားလေပေါ့နော်သူကတောက်ကြတာပေါ့တပ်ဖက်လည်းသူတို့ခါအားလည်းသူတို့တက်ဤခါထန်းခိုင်းမှာသူစလန်ကျပြခေါ်ဆောင်တာရှိတယ်
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကလည်းပလဲဝမြို့နယ်မြို့ရလှုပ်တော်ကိုယ်စားလှယ်ဥဝေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားရမှာဒီကနေ့အထိပြန်လည်လွတ်မြောက်တာမရှိသေးပါဘူးချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်တွင်2015ခုနှစ်မတ်လကစပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့စတင်လှုပ်ရှားလာတာဖြစ်ပြီးအခုအချိန်ထိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ပလဲဝမြို့နယ်ထဲမှာရှိတဲ့ဒေသခံသဝက်နီးပါးဟာတိုက်ပွဲရှောင်တွေဖြစ်နေတယ်လို့ပလဲဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ဒီနေ့မှာအနေဆုံးတဝက်နေပါတော့ဒုက္ခတွေလည်းတိုက်ပွဲဆောင်ဖြစ်နေတာပါပဲ
ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား4000ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းချင်းပြည်နယ်အစိုးရဖွဲ့ကပြောပါတယ်နေမင်းလုံချုံရေးရညနေ6နာရီကနေနနက်6နာရီတွင်ညမထွက်ရမိတ်ကိုပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအဆိုပါထုတ်ပြန်ချက်ဟာ2020ခုနှစ်တလပိုင်း9ရက်နေ့အထိလို့သတ်မှတ်ထားပေမဲ့လုံချုံရေးရနှစ်လထပ်မံသိုးလိုက်တာလည်းဖြစ်ပါတယ်ပလဝါမြို့နယ်တွင်ညမထွက်ရမိတ်ကြောင့်ခရီးရန်တို့ရဲ့ခရစ်စမတ်ပွဲနဲ့နှစ်သိက္ခူပွဲတွေကိုလည်းရခိုင်နှစ်ကလိုစီကားစွာမကျင်းပနိုင်ခဲ့ပါဘူး